တော်တရုတ်ပြည်လဲတွေကကျွန်းတွေအပေါ်တရုတ်ခြေဆိုင်စခန်းတွေတိစောက်ရမှာကူညီခဲ့တဲ့တရုတ်ပိုင်ကုမ္ပဏီတွေနဲ့အတူစီးပွားရေးလုပ်နေတာတွေကိုပြန်ပြီးစဉ်းစားကြဖို့အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံတွေကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတိုက်တွန်းလိုက်ပါတယ်
။ We consider business dealings with the very state-owned companies that bully ASEAN coastal states in the South China Sea.
တောင်တူပင်လယ်ကအာဆီယံကမ်းရိုးတန်းနိုင်ငံတွေကိုအနိုင်ကျင့်တဲ့နိုင်ငံပိုင်ကုမ္ပဏီကြီးတွေနဲ့စီးပွားရေးအတူလှုပ်ဆောင်နေတာကိုပြန်စဉ်းစားကြပါကျွန်းကွန်မြူနစ်ပါတီကကျွန်တော်တို့နဲ့ကျွန်တော်တို့ပြည်သူတွေအပေါ်မထင်မှတ်မြင်အနိုင်ယူသွားတာကိုမခံယူပါနဲ့လို့ဝန်ကြီးပုံပီယိုကအာဆီယံနဲ့အမေရိကန်နိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာတိုက်တွန်းသွားတာဖြစ်ပါတယ်တောင်တူပင်လယ်ကနယ်မြေအစိပ်ပိုင်းတချို့ကိုပိုင်ဆိုင်တယ်လို့ကြေညာထားတဲ့ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှားနဲ့ဘရူနိုင်းနိုင်ငံကြီးဝန်ကြီးတွေနဲ့အတူအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့ဗီဒီယိုကတဆင့်စတူဒီယိုဘက်မှာအမေရိကန်နိုင်ငံကြီးဝန်ကြီးပုံပီယိုကအခုလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။အခုကျင်းပနေတဲ့အာဆီယံစည်းဝေးရဲ့အရှေ့နိုင်ငံဖြစ်တဲ့ဗီယက်နမ်နိုင်ငံကနိုင်ငံကြီးဝန်ကြီးဖမ်ဘင်မင်းကတော့ပုံပီယိုရဲ့ပြောကြားချက်ကိုလိုက်လိုက်လဲလဲကြိုဆိုခဲ့ပြီးအာဆီယံအမေရိကန်ဆက်ဆံရေးကနှစ်ဖက်အကျိုးစီးပွားတွေကိုစောင့်ကြည့်ပေးနေတယ်လို့ပြောပါတယ်။1969ခုနှစ်ကတည်ထောင်ခဲ့တဲ့အာဆီယံအဖွဲ့ဟာအမေရိကန်နဲ့တရုတ်နိုင်ငံကြားတနည်းတခြားပိုပြီးတင်းမာလာနေတဲ့ဆက်ဆံရေးကြောင့်အနည်းရကျက်နေတဲ့အနေအထားကိုရောက်နေတာဖြစ်ပါတယ်။